လေးစားရတဲ့သောတာရှင်များရှင်လွတ်လပ်ရေးဒီမိုကရေစီရေးငြိမ်းချမ်းရေးအတွက်တိုက်ပွဲဝင်ခဲ့ကြတဲ့သူတွေကမြန်မာပြည်သမိုင်းကိုထုစစ်ခဲ့ကြပါတယ်။ခေါင်းဆောင်ဆိုတာတိုက်ပွဲကြားကပေါ်ရဆူတဲ့အတိုင်းသွေးခင်းလန်းတွေကခေါင်းဆောင်တွေပေါ်ပေါက်ခဲ့ပါတယ်။အမြတရသူရဲကောင်းတို့ရဲ့ညီပုံတွေလည်းမြန်မာပြည်အနှံ့လက်ညှိုးထိုးလို့မလွဲနိုင်ခဲ့ပါဘူး။1988မှာစစ်အာဏာရှင်မဆလာကိုတော်လှန်တိုက်ပွဲဝင်ခဲ့ကြတဲ့ရဟန်းရှင်လူကျောင်းသားပြည်သူတွေအာဏာရှင်ရဲ့တနက်ပြောင်းဝမှာအသက်တွေစည်ပြီးဒီမိုကရေစီရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြပါတယ်။အာဇာနည်ပြည်သူတွေရဲ့သွေးခင်းလန်းပေါ်မှာပြည်သူလူထုအတွေ့ခေါင်းဆောင်မှုပန်းပေါင်းများစွာပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီထဲကမှဒေါ်အောင်ဆန်းစုကြည်ဆိုတဲ့ဓမ္မပန်းတပွင့်ပွင့်လန်းခဲ့ပါတယ်။အမှန်တရားကိုချစ်သူတိုင်းကအဲ့ဒီပန်းကိုမျက်နှိုးတန်ဖိုးထားကြပါတယ်။အဖိုးတန်ပန်းမင်းရဲ့အသီးအပွင့်မြစ်တာပန်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်က1988မှာမြန်မာပြည်သူရဲ့ဒုက္ခသူဒုက္ခပြည်သူလူထုမလွတ်လပ်သမျှသူမလွတ်လပ်ဘူးလို့ခံယူထားပြီးမြန်မာပြည်ဒီမိုကရေစီရေးအတွက်တိုက်ပွဲဝင်ခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ငွန်းတွေစကားတွေပြုမှုပြောဆိုလုပ်ကိုင်မှုတွေကဒေါ်အောင်ဆန်းစုကြည်ရဲ့စိတ်နေသဘောထားပူချင်းတရားနဲ့သူ့ယုံကြည်ချက်ကိုလှမ်းကြည့်လို့ရနိုင်တဲ့ဗရင်းပေါက်များသဖွယ်ဖြစ်နေပါတယ်။နေအိမ်အကျယ်ကျုံးနဲ့73နှစ်နေခဲ့ရပြီးယခုလက်ရှိအင်းစိန်အချင်းထောင်မှာအကျဉ်းချခံနေရတဲ့ဒေါ်အောင်ဆန်းစုကြည်ကရုံးတော်ကိုစာရေးပြောခဲ့တဲ့စကားမီဒီယာကနေတဆင့်ကျမကြားခဲ့ပါတယ်။ကျမတို့ရဲ့လုပ်ဖို့ကင်ဘက်တွေနှစ်ရှည်ထောင်နှံတွေကြာခံနေရပါတယ်။တရားဥပဒေစိုးမိုးမှုမရှိတဲ့ကျမတို့မြမပြည်မှာလူသားတယောက်ဒုက္ခရောက်မှဆိုးလို့ကျမကူညီလိုက်ပါတယ်။ဂျွန်ဝီလျံရတောနဲ့သူ့မိသားစုအပေါ်မှာကျမအာဃာတမရှိဘူးခွင့်လွှတ်တယ်တဲ့။ဒါကကြတော့ဒေါ်အောင်ဆန်းစုကြည်ရဲ့ဂယုနာကိုကျမပိုးပြီးသိမြင်လိုက်ရတယ်လို့အသေးအခွဲလေးပဲလို့အများသတ်မှတ်တဲ့တချို့အရာများကိုဒေါ်အောင်ဆန်းစုကြည်ကဂယုတစိုက်ပြုမူတတ်တာကိုလည်းကျမသတိရမိပါတယ်။ဒါအပြင်ဒေါ်အောင်ဆန်းစုကြည်ကခရီးစဉ်တွေမှာကိုယ်တိုင်စင်းရဲပင်ပန်းခံပါတယ်။အတူသွားလာသူများအပေါ်ဂယုနာထားပြီးပြည်သူလူထုတွေကိုနူးညံ့သိမ်မွေ့စွာဆက်ဆံတတ်တဲ့အကြောင်းကျမသိမြင်ခံစားရသလောက်ပြောပြခြင်းပါတယ်။ကျမတို့လူငယ်တွေကဒေါ်အောင်ဆန်းစုကြည်ကိုချစ်မြတ်နိုးစွာအန်တီလို့ရင်းရင်းနှီးနှီးခေါ်ကြပါတယ်။အန်တီအကြောင်းကိုကျမတို့သိခွင့်ရခဲ့တာအန်ကယ်ဦးမောင်ကိုကြောင့်ပါ။အန်ကယ်ဦးမောင်ကိုစစ်ကြောရေးမှာကြာဆုံးမသွားခင်ကအန်တီခီးစဉ်တွေမှာပါဝင်ခဲ့သူပါ။ကျမတို့တင်ငန်းညို့မြို့နယ်အဖွဲ့ချုပ်ရုံးကိုတာဝန်နဲ့လာတော့ဟောပြောပွဲလုပ်ရင်းအန်တီအကြောင်းကိုခုလိုပြောသွားပါတယ်။မော်တော်ပေါ်မှာထမင်းစားကြတော့ဒေါ်စုပကံနဲ့ထမင်းထက်ထက်ပေးကြတယ်ဒေါ်စုကကျမမကုံမဲနေမယ်မထဲ့ပါနဲ့ပေါ့ထဲ့ပေးတဲ့သူကရပါတယ်ဒေါ်စုမကုံလဲခြံထားလိုက်ပါပုံပြစ်မယ်ဆိုတော့ဒေါ်စုကဒီလိုထမင်းကိုအလွဲတကူတုံပြစ်ရင်ပင်ပင်ပန်းပန်းစိုက်ပျိုးရတဲ့တောင်သူလယ်သမားတွေကိုစော်ကားရကြမှာပေါ့လို့ပြန်ပြောပါတယ်နောက်ပြီးကျမတို့ကိုအခန့်ကျွေးမွေးတဲ့စရိတ်ကိုလျှော့ပြီးပါတီရန်မုံငွေအတွက်တုံးလိုက်ပါတဲ့ဒီစကားကအနှစ်20လီးပါးရှိပင်မဲ့ကျမမေ့လို့မရနိုင်ပါဘူးအန်တီခြံထဲမှာသာဖဝိုင်းအပတ်စဉ်ပြုလုပ်ပါလေအန်တီကလူငယ်တွေရဲ့အသိပညာအတတ်ပညာဖွံ့ဖြိုးမှုကိုအားပေးတန်ဖိုးထားပါတယ်လူငယ်ဆိုတာတိုင်းပြည်ရဲ့ယတနာလို့အမြဲပြောသူပါဒီသာဖဝိုင်းမဖြစ်အောင်အာနာပိုင်ကတားဆီးပိတ်ပင်လိုက်ပါတယ်အန်တီခြံဝင်းထဲကိုနေ့လေတနားရီလာတဲ့လူငယ်တွေတက္ကသိုလ်ရိပ်သာလမ်းမှာတားမြစ်ခံလိုက်ရပါတယ်လူငယ်တွေကမပြန်ပါဘူးဒီအတိုင်းစုဝေးနေကြပါတယ်ဒါကိုဘဘနဲ့အန်တီသိတော့လူငယ်တွေရှိတဲ့နေရာအထိလိုက်လာပါတယ်အာနာပိုင်ကအန်တီနဲ့ဘဘကိုစာဖတ်ဝိုင်းမလုပ်ခဲနေအိမ်တွေပြန်ဖို့ပြောပင်မဲ့ဘသူမှမပြန်ကြပါဘူးစာဖတ်ဝိုင်းလုပ်မယ်လို့ပြက်ပြက်သားသားပြန်ပြောကြပါတယ်ခုလိုမိုးရင်းကြီးပေါ့နေ့လေတနားရီတဲကရွာလိုက်တဲ့မိုးကတော်တော်နဲ့မစဲပါဘူးမပြန်ဘူးဆိုပြီးမိုးရွာကြီးတဲဘာမှအကာအကွယ်မရှိဘဲမိုးရေတွေနဲ့တစ်နေ့လုံးတစ်ညလုံးနေခဲ့ကြရတာပါဒီလိုနေတဲ့လူတွေကိုအာနာပိုင်ကဒုတ်တွေနဲ့ဝိုင်းရိုက်ပါတော့တယ်အန်တီနဲ့ဘဘကိုလူငယ်တွေကအကာအကွယ်ပေးလူငယ်တွေကိုဘဘနဲ့အန်တီတို့ကပြန်ပြီးအကာအကွယ်ပေးကြနဲ့ခေါင်းဆောင်ဆိုတာအနစ်နာခံရမယ်ခေါင်းဆောင်ကောင်းဖြစ်ဖို့နောက်လိုက်ကောင်းဖြစ်ရမယ်ဆိုတဲ့အန်တီစကားဒီနေရာမှာတက်တည်ပြခဲ့ပါတယ် တဲ့ဒုက္ကိုလူငယ်တွေအတွက်အန်တီနဲ့ဘာဘာဦးတင်ဦးတို့ကာကွယ်ပေးတာလူငယ်တွေကာကွယ်ပေးတာခေါင်းနဲ့ကြောရင်းပြီးကာကွယ်ရတာပါအန်တီ channel မှာစာဖတ်ဝိုင်းမဖြစ်ပေမဲ့တက္ကသိုလ်ရိပ်သာလမ်းပေါ်မှာအရက်အနှက်ခံပြီးတညာလုံးစာဖတ်ဝိုင်းလုပ်ခဲ့ကြပါတယ်နောက်နေ့မနေ့6နာရီလောက်မှအာနာပိုင်ကလူငယ်တွေနဲ့အတူဘာဘာဦးတင်ဦးနဲ့အန်တီကို channel ဝင်ခွင့်ပြုလိုက်ပါတယ်ဒါရရတဲ့သူတွေကိုအန်တီနဲ့ဘဘကိုတိုင်းစေးထည့်ပေးပါတယ်အန်တီတို့ဘဘတို့ရဲ့အပင်ပန်းခံနိုင်မှုတတိရှိမှုတွေကကျမတို့လူငယ်တွေနဲ့ဤသူလူတို့အတွက်ခွန်အားဖြစ်ခဲ့ရပါတယ်1998တုန်းကအဖွဲ့ချုပ်ဗဟိုရုံးရှိမှစံဝေပါတယ်အဖွဲ့ချုပ်ရုံးရှိကုန်းမော်ကတက်မိသားစုတွေပါလာရောက်စံယူကြပါတယ်စံယူတဲ့သူတွေကိုထောက်လှမ်းရေးကဓာတ်ပုံရိုက်နေတဲ့ဂျားကမကြောက်မလန့်လာယူကြတာပါအဖွဲ့ချုပ်လူငယ်တွေအမျိုးသမီးအဖွဲ့ဝင်တွေစံတွေချင်းတွဲထုတ်ပိုးပြီးရုံးရှိတန်းစီထိုင်ဆောင်နေတဲ့လူတွေလက်ထဲအန်တီကိုတိုင်ဝေငှခဲ့ပါတယ်။ပေါ်စမ်းမွေးစံနှစ်ပြီကိုတယောက်တစ်အိတ်ပေးခဲ့တာပါ။စင်းရဲကြက်တဲတဲ့ပြည်သူလူထုတွေအာနာပိုင်တန်းစီတဲ့ကြားကမကြောက်မရွံ့လာယူကြပါတယ်။ရုံးရှိအပြင်ကတ္တရာလန်းအပြည့်သွားတဲ့အထီပါပဲ။စံကားတွေအဖွဲ့ချုပ်ရုံးနဲ့မဝင်နိုင်အောင်အာနာပိုင်တန်းစီနေတဲ့ကြားကစံတွေဝေနိုင်တာကိုပြည်သူလူထုကဒေါန်ဆန်းစုကြည်ရဲ့မေတ္တာအစွမ်းလို့ယုံကြည်ကြပါတယ်။စံဝေရင်အန်တီကပြည်သူလူထုကိုဂယုဏစကားအားပေးစကားပြောခဲ့ပါတယ်။ပြည်သူလူထုခုလိုကျမတို့ရုံးရှိအထိအပင်ပန်းခံလာပြီးစံယူရတာကျမမကြည့်ရပါဘူး။ပြည်သူလူထုအားလုံးကိုယ်စံအိုးတဲကစံကိုရဲရဲတင်းတင်းမပူမပင်ခတ်ချက်စားနိုင်အောင်ကျမလုပ်ပေးခြင်းပါတယ်တဲ့။